ကာဇာဒေသအတွက်ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့လမ်းကြောင်းတစ်ကနေလူတိုင်းဆန္ဒမှုပစ္စည်းတွေတင်ဆောင်လာတဲ့ truck ကားတွေပထမဆုံးဝင်လာတဲ့ဗီဒီယိုကိုအစ္စရေးအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်။အစ္စရေးအစိုးရရဲ့ဒေတာအတွင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ COGAD ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာတော့ပစ္စည်းတင် truck ကားတွေကြာသပတေးနေ့ညနဲ့တောက်ကြနေပြီးမှာကာဇာဒေသအတွင်းဝင်ရောက်လာတာကိုဖော်ပြပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးဌာနနေဇာဂိတ်အာနာပိုင်နေနဲ့လုံခြုံရေးတာဝန်ခံတွေကCurrent Seron နေဇာဂိတ်မှာပစ္စည်းတွေကိုစစ်ဆေးပြီးမှ truck ကားပေါင်း213စင်းကိုဂါဇာဒေသတွင်ပေးဝင်ခဲ့တာဖြစ်ပါတယ်။အစ်စ်ဖွင့်ပေးခဲ့တဲ့ဒီနေဇာဂိတ်ကပစ္စည်းတွေတင်ပို့ခွင့်ပြုတဲ့ဗီဒီယိုနဲ့ပတ်သက်ပြီး writer နဲ့ AV သတင်းဌာနတွေကစစ်မှန်မှုရှိမရှိအတိမပြုသေးပါဘူး။တစ်ချိန်တည်းမှာပဲဂါဇာတောင်ပိုင်းကခံယူနေမျိုးကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့ WHO အဖွဲ့ကအဲဒီဆေးရုံနဲ့ဆေးကန်းတွေမှာလူနာတွေအတွက်အောက်ဆီဂျင်အပြင်ရေနဲ့မီးပါမရတော့ဘဲရေစိုးစွန့်တဲ့စနစ်လည်းပျက်စီးနေပြီးဆေးရုံလည်းပတ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့တောက်ကြနေမှာသတင်းထုတ်ပြန်ခဲ့ပါတယ်။